မြန်မာစစ်ကောင်စီရဲ့လုပ်ရက်တွေကိုနိုင်ငံတကာအတိုင်းအဝန်ကနေတညီတညွတ်ထဲဆန့်ကျင်ကြောင်းပြသကြဖို့အမေရိကန်ကထပ်မံတိုက်တွန်းလိုက်ပါတယ်။မြန်မာစစ်တပ်ဟာတရားဝင်စုံမှုရေးကိုလေးစားမှုမရှိတယ်လို့မြန်မာပြည်သူတွေရဲ့ဆန္ဒကိုလည်းလေးစားမှုမရှိတာအတွက်အမေရိကန်ဘက်ကအဓိကစိုးရိမ်နေတယ်လို့အမေရိကန်နိုင်ငံသားဌာနဒုတိယပြောခွင့်ရဂျလင်းနာပေါ်တာကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပ ထိပ်ပြီးတပ်ဖြတ်တာနဲ့ထောင်ပေါင်းများစွာကိုတရားလက်လွတ်ဖမ်းဆီးနေတာလိုမျိုးတရားဥပဒေကိုလေးစားလိုက်နာမှုတိတ်မရှိကြောင်းပြသနေတယ်လို့ပြောပါတယ်။အမေရိကန်နိုင်ငံခြားရေးဌာနကမြန်မာအရေးကင်တွယ်ဆောင်ရွက်မဲ့တည်တံ့ကိုယ်စားလှယ်ခန့်ထားရှိတာမရှိပေမဲ့မြန်မာနိုင်ငံမှာလက်ရှိကျုံနေရတဲ့အခြေအနေနဲ့ပတ်သက်ပြီးအမေရိကန်ဘက်ကအထူးစိုးရိမ်နေရစေဖြစ်ကြောင်းလည်းပြောပါတယ်။အမေရိကန်အစိုးရအနေနဲ့မြန်မာပြည်သူတွေကိုဆက်လက်အားပေးသွားမှာဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်မြန်မာပြည်သူတွေခံစားနေရတာကိုသိရှိဖို့နဲ့မြန်မာစစ်တပ်ရဲ့ပြည်သူတွေအပေါ်မှာအကြမ်းဖက်မှုတွေကိုဆန့်ကျင်ကြောင်းတင်းကြီးကျညွတ်ထဲပြသကြဖို့ကမ္ဘာနိုင်ငံအလုံးကိုတိုက်တွန်းနေမှာဖြစ်ကြောင်းလည်းပြောပါတယ်။အမေရိကန်နိုင်ငံချိုင်းဝန်ကြီးအန်ထိုနီဘလင်ကင်ကလည်းတောက်ကြနေမှာပဲတရုတ်နိုင်ငံခြားရေးဝန်ကြီးရန်ကြီးချင်နဲ့နှစ်နိုင်ငံအရေးကိစ္စအပြင်မြန်မာအရေးကိုပါတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့တာပါ။